မြန်မာနိုင်ငံကဘိန်းဆိုင်ပြိုးမှုမှာဒီနှစ်မှာသတိထားရမယ့်နှုန်းအထိကိုတိုးလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ရွှေသတိကံလို့နာမည်ကျော်တဲ့နေဇတ်ဒေတာတွေမှာဘိန်းတိုက်ဖြည့်ရေးကိုအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ဖို့ရာအလုံးကြုံရေးအားနည်းတာကြောင့်နှောက်နှေးနေရပါတယ်တဲ့။ဒီအကြောင်းပြိုးရေးသတင်းတော့ချက်ဘူးချဘန်ကောက်ပြုကနေသတင်းပေးပို့ထားတာကိုမအေးတန်တာကျော်ကပြောပြပေးပါဦးညာ။
ဟုတ်ကဲ့ဒီလိုပါရှင်မြန်မာနိုင်ငံကဘိန်းဆိုင်ပြိုးမှုဟာနှစ်အတော်ကြာကြာအတွင်းမှာတည်တည်တသာကျဆင်းခဲ့ပြီးတဲ့နောက်အခုတော့ကျေပြန့်လာနေပြီလို့ကုလသမဂ္ဂမူရည်စေဝါတိုက်ဖြတ်ရေးအဖွဲ့ UNODC ကတာဝန်ရှိသူတွေကပြောလိုက်တာပါမြန်မာထိုင်းနဲ့လောသုံးနိုင်ငံထိစပ်တဲ့ရွှေတွိကံလို့နာမည်ကျော်တဲ့ဒေသမှာဘိန်းတိုက်ဖြတ်ရေးစီမံကိန်းလုပ်ခဲ့ပြီးတဲ့နောက်1988ခုနှစ်ကနေ2006ခုနှစ်အတွင်းမှာတော့ဘိန်းဆိုင်ပြိုးမှု80ရာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်အကျင့်ပြတ်ချစားတာဆင်းရဲမွဲတေတာနဲ့အစိုးရရဲ့ထိန်းချုပ်မှုအားနည်းတာတွေဟာဘိန်းဆိုင်တိုးလာရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာထောက်ပြထားပါတယ်။ဆာဗီယေဘူအန်ဟာ UNODC ရဲ့မြန်မာနိုင်ငံဆိုင်ရာဘိန်းဆိုင်ပြုမှုစောင့်ကြည့်ရေးကျွမ်းကျင်သူပါ။မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်မှာလုံခြုံရေးအားနည်းတယ်လို့သူကဘန်ကောက်မှာသတင်းတောက်တွေကိုမကြာသေးခင်ကပဲပြောသွားပါတယ်။အဲ့ဒီဒေသဟာရှမ်းလူမျိုးစုလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားဆယ်စုနှစ်ပေါင်းများစွာတိုက်ပွဲတွေဖြစ်နေခဲ့တဲ့ဒေသပါရှင်
။ There is no possibility of improvement in terms of opium poppy elimination or conducting alternative development as long as
အဲ့ဒီဒေသတွေမှာငြင်းငြင်းနဲ့လုံခြုံရေးမရှိသမျှကာလပတ်လုံးဘိန်းဆိုင်ပြုမှုတိုက်ဖျက်ရေးနဲ့အစားထိုးအသင့်အန်စိုက်ပျိုးရေးစီမံကိန်းတွေတိုးတက်လာဖို့မရှိပါဘူးလို့ဆာဗီယေဘူအန်ကပြောသွားပါတယ်။မကြာသေးခင်ကဖြစ်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒပြသူတွေကိုဖြိုခွင်းနိုင်မှုကလည်းဘိန်းဆိုင်ပြိုးတာပေါ်မှာတက်ရောက်မှုတစ်စုံတစ်ရာရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကဆိုပါတယ်။ဒါပေမဲ့ဘိန်းဆိုင်ပြိုးမှုမတိမငြိမ်နဲ့တက်လိုက်ကြလိုက်ဖြစ်နေတာဟာရေဘူးအဖြစ်တော့နိုင်ငံရေးတည်ငြိမ်မှုနဲ့ဆက်စပ်တယ်လို့ UNODC ရဲ့သုတေသနနဲ့မူဝါဒရေးရာအကြီးအကဲဆန်ဒိတ်ချော်လာကပြောပါတယ
်။ Yes, we are very concerned about it as we must be because if the spike is indeed the beginning of a trend then it rather changes the picture where if the
အခုလိုအထွက်တိုးလာတာဟာနောက်ဖြစ်လာမယ့်အလားအလာရဲ့အစဆိုရင်တော့တိတ်ကိုစိတ်ပူစရာကောင်းပါတယ်ဘာလို့လဲဆိုတော့နောက်နှစ်တွေမှာပို့ပြီးတိုးလာပါမယ်အခုတွေကကြက်ကြက်မက်လှုပ်ထားမှဖြစ်မှာပါအခြေအနေကအရန်သတိထားရမယ့်အဖြစ်ကိုရောက်နေပါတယ်လို့ပြောသွားပါတယ်ရှင်အခုဆိုရင်မြန်မာစစ်ဆိုးရကလည်းဒီမိုကရေစီရေးလှုပ်ရှားသူတွေကိုဖိနှိပ်ဖို့အဲ့ဒါကိုပဲအာရုံစိုက်နေတယ်ဆိုတော့ဘိန်းပပြပြေကျိုးပန်းမှုဘက်မှာလင်းဟင်းသွားနိုင်တယ်လို့အကဲခက်တွေကပြောပါတယ်။ရှမ်းတန်တော်စင်သတင်းဌာနကဥခွန်ဆိုင်ကလည်းတချို့ဒေသတွေကိုလုံခြုံရေးလျှော့ပေးပြီးသားဖြစ်နေလို့အခုလိုအခြေအနေဆိုရင်အရင်ကထက်တောင်ပိုဆိုးလာဦးမယ်လို့ပြောပါတယ
်။ The army had no time to patrol the countryside anymore.
စစ်ဆိုးရကနေဒေသတွေကိုတခြားမကြည့်နိုင်တော့ပါဘူး။မြို့ကြီးတွေမှာဘာဖြစ်မလဲအဲ့ဒါကိုနှိမ်နှင်းဖို့ပဲအာရုံရောက်နေပါတယ်။အရင်တက်ကလည်းဘိန်းပပြောက်ကြီးကသူတို့ရဲ့ဦးစားပေးစီမံကိန်းမဟုတ်ပါဘူး။သူတို့တို့တော့အာနာတီမြေကြီးကပထမပါပဲလို့ဥခွန်ဆိုင်ပြောသွားပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။သူရှိမှာတော့အာဖဂန်နစ္စတန်နိုင်ငံရှိပြီးတော့ကမ္ဘာမှာရှိတဲ့ဘိန်းငယ်စုစုပေါင်းရဲ့90%ရာခိုင်နှုန်းကအာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေပါတယ်ရှင်။